ျွန်တော်ညဝင်းအောင်ပါခင်ဗျာအာနာရှင်ဥနေဝင်လက်ထက်မှာចောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကိုကျိုးပေးကွက်မြတ်ခဲ့တာ44နှစ်ကြာလာပြီဖြစ်ပေမဲ့သူ့ရဲ့နိုင်ငံရေးခံယူချက်နဲ့စိတ်ဓာတ်တွေကတော့အခုချိန်ထိလေးစားအထူးယူပဲကောင်းနေစေပဲလို့သူ့နဲ့ဆုံခဲ့ဘူးသူတွေចောင်းသားလှူရှားမှုနဲ့တိုင်းရင်းသားရေးဆောင်ရွက်သူတချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်1962ခုနှစ်မှာဗိုလ်ချုပ်နေဝင်ရဲ့စစ်တပ်ကအာနာသိမ်းခဲ့ပြီးနောက် 7 ဇူလိုင်ဦးတန့်ရေးခင်းမိုင်းအပြည့်ရေးခင်းတွေဇက်တိုက်ပေါ်ပေါက်ခဲ့ပြီး96မိုင်းအပြည့်ရေးခင်းမဖြစ်ခင်တရက်အလိုမှာတော့ရန်ကုန်ဝိဇ္ဇာနယ်သိပ်ပံတက္ကသိုလ်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ချင်းတိုင်းသားဆလိုင်းတင်မောင်ဦးကိုဖမ်းဆီးခဲ့တာပါ။အဲဒီနောက် 1996 ဇွန်လ26ရက်နေ့မှာဆလိုင်းတင်မောင်ဦးကိုအင်းစိန်ထောင်တွင်ကျိုးပေးကွက်မြတ်ခဲ့ပါတယ်။ရန်ကုန်တက္ကသိုလ်ချင်းစာပေနယ်ယဉ်ကျေးမှုအသင်းမှာဆလိုင်းတင်မောင်ဦးအတွင်းမှုအဖြစ်တာဝန်ယူထားချိန်တွဲဘက်အတွင်းမှုအဖြစ်လက်တွဲလုပ်ခဲ့မှုတဲ့ဦးဌာနလျန်းထံကဆလိုင်းတင်မောင်ဦးရဲ့နိုင်ငံရေးခံယူချက်နဲ့စိတ်ဓာတ်ကိုပြောပြလာပါတယ်။
ကျွန်တော်ကသူ့ကိုပြောဘူးလဲဆိုတော့ဗမာတွေထဲမှာပေါ့နော်ဗမာတပေါင်းတည်ရင်တော့မှចောင်းသားကတဦးမဟုတ်တဦးခေါင်းဆောင်ပြန်ပေါ်နိုင်တယ်ကိုတင်မောင်ဦးလို့ပုံကုန်မျိုးဆိုတာကျွန်တော်တို့ချင်းလောကမှာပေါ်ဖို့မလွယ်ဘူးလို့ကျွန်တော်ကသူ့ပြောဘူးတယ်လေသူကဘာပြောလဲဆိုတော့ဘယ်တိုင်းသားပဲဖြစ်ဖြစ်ကိုလူမျိုးတစ်ခုထဲအတွက်မဟုတ်ပဲねတနိုင်ငံလုံးအတွက်ပေးဆက်တာကိုသူဂုဏ်ယူတယ်သူပြောဘူးတယ်လေကျွန်တော်သူကဘူနေဝင်းရဲ့စစ်တပ်ကအာဏာသိမ်းပြီးတော့ပလွန်မိုးထားတဲ့စစ်အာဏာရှင်စနစ်ပြောက်မှဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်မှဖြစ်မယ်ဆိုတဲ့အယူဆရှိတယ်။ဒါကြောင့်အကြောက်တရားကိုအမှန်တရားနဲ့တုံ့ပြန်ရတဲ့တတိပြည်သူလူထုအားလုံးမှာရှိလို့ရှိရင်လူထုလှုပ်ရှားမှုအပြင်လက်နက်ကိုင်အဖွဲ့စည်းတွေလောက်နောက်ဆုံးတော့အဆုံးပေးရတဲ့ဆိုတဲ့အယူဆသူ့မှာအပြည့်ရှိတယ်။သူ့လိုအယူဆမျိုးတော်ရုံလူမှမရှိခဲ့ဘူး။ဘာလို့ဆိုတော့လူတိုင်းကအတက်အန်ဒီရဲ့အတွက်ကြောက်ကြတာပေါ့
တနိုင်ငံလုံးကြောက်စိတ်တွေလွမ်းမိုးနေချိန်မှာစလိုက်တင်မောင်ဦးကဦးနေဝင်အာနာရှင်စနစ်ကိုရဲဝံ့စွာတွန်းလှန်ခဲ့တာအတွက်လေးစားဂုဏ်ယူမိတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်စလိုက်တင်မောင်ဦးကအဲ့ဒီအာနာရှင်လက်အောက်လူမြော့ဖို့စူးစမ်းခဲ့တယ်တတိရှိရှိနဲ့အာနာရှင်ကိုဖြုတ်ချဖို့စူးစမ်းလာတာကျွန်တော်တို့အနေနဲ့ဂုဏ်ယူတယ်ဦးနေဝင်းကတော့ဆလိုက်တင်မောင်ဦးကိုအကျိုးစင်တင်ပြီးတပ်ပလိုက်တယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့အများကြီးဝန်းနေတယ်ဒါပေမဲ့သူ့ရဲ့လှုပ်ဆောင်ချက်ကကျွန်တော်တို့တိုင်းရင်းသားတွေအပြင်မြန်မာပြည်တပီလုံးလွတ်လပ်တဲ့နိုင်ငံဖြစ်ဖို့အာဏာရှင်လက်အောက်ကနေလွတ်ဖို့တတိရှိရှိနဲ့သူလှုပ်ဆောင်ခဲ့တာကျွန်တော်တို့အနေနဲ့လည်းဂုဏ်ယူတယ
်ဆလိုက်တင်မောင်ဦးဟာနိုင်ငံရေးအရစံထားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့88မှာကျောင်းသားခေါင်းဆောင်အဖြစ်ထင်ရှားခဲ့တဲ့ဦးမောင်ကျော်ကသုံးသပ်ပါတယ်
လိုင်းကိုတမောင်ကွန်မြတ်ရခိုင်ရှင်ကကျွန်တော်ဘူလိုင်းအကြောင်းသားပဲရှိတယ်ဒါပေမဲ့ကျွန်တော်ကလေးဘွားမှာလည်းကသူ့အကြောင်းလူကြီးတွေပြောရင်ခံစားမှကြားနေရတယ်ကိုတမောင်ဦးနဲ့ပတ်သက်ပြီးသူကကျွန်တော်တို့ခေတ်ဆက်ဆက်ဟိုစံထားတဲ့ပုံကိုတရားလို့ကျွန်တော်မြင်ပါတယ်သူ့ကိုကျွန်တော်အရန်သဘောကျတဲ့ချက်ကသူကရိုးရှင်းရှင်းပဲနေတယ်ကျွန်တော်လေးလာကြည့်တော့ကောင်းတော့နော်သူ့မှာဒီအုပ်စုကိုင်းကနားနိုင်ငံရေးတွေနဲ့သူကအဲ့လိုဝင်နေပြီမနေပဲနဲ့ဘောဘောဘာနဲ့သူရဲ့ဒီဥတည်ထားတဲ့အာလရှင်စံကြည်ကြီးကိုတတိုင်းမမတ်လောက်ွားကျွန်တော်ယုံကြည်ရတယ်။ဒါကြောင့်မို့ကျွန်တော်လည်းငငယ်တော့ကသူ့လမ်းကြောင်းကိုမလိုက်နိုင်ရဲလို့ဒါကျွန်တော်တို့အောင်ပွဲနဲ့ဝေးခဲ့တယ်လို့ကျွန်တော်အဲ့လိုပဲခိုင်တယ်။အနောက်မျိုးဆက်သစ်တွေကိုလည်းကျွန်တော်တို့စံထားတဲ့ကိုတမောဦးနဲ့ပတ်သက်ပြီးပုံမြင်ရပြီးအောင်လေ့လာကြပါလို့ကျွန်တော်တိုက်တွန်းနေပါတယ်
။ချင်းတိုင်းသား slide တမောဦးကွယ်လွန်ခဲ့ရတာဟာတမျိုးသားလုံးအတွက်ဆုံးရှုံးမှုတရားဖြစ်တယ်လို့လက်ရှိအမေရိကန်ပြည်ထောင်စုမှာနေတဲ့ဦးတန်တန်လျှမ်းထံကမြင်ပါတယ်
သူကိုကျွန်တော်တို့ရှုံရှုံလိုက်ရတာကကျွန်တော်တို့ချင်းတမျိုးသားလုံးနဲ့မြန်မာနိုင်ငံចောင်းသားတို့တရားလုံးအတွက်နှမျောเสียကောင်းတဲ့ခေါင်းဆောင်ကောင်းတယောက်ကိုရှုံရှုံလိုက်ရတယ်လို့ကျွန်တော်တို့အမြဲတမ်းခံယူပါတယ်။သူဟာတတိရှိရှိနဲ့ရင်ဆိုင်ရတဲ့အတွက်ကြောင့်သူ့နောက်မှာသူ့ရဲ့လုပ်ပေါ်ကင်မဲတွေတည်းကလည်းတတိရှိရှိနဲ့အလုပ်လုပ်သွားတယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့အထိကျွန်တော်တို့မှာចောင်းသားသမဂအဆောက်အဦတွေစစ်စစ်ရှိလှုပ်ရှားမှုရဲ့တမိုင်းမှတ်တမ်းတွေကိုလောင်မှအပြည့်အဝမှတ်တမ်းမတင်နိုင်သေးတဲ့ကာလမှာဆလိုင်းဒီမောင်ဦးကိုတော့တချို့တဝက်မေ့နေကြပြီလို့တော့ကျွန်တော်စိတ်ထဲမှာမကောင်းစွာနဲ့ခံစားမိပါတယ
်။ဦးနေဝင်းအစိုးရကဆလိုင်းဒီမောင်ဦးကိုတည်ရန်ပေးခဲ့တယ်လို့သူ့နဲ့အတူအဖမ်းခံရတဲ့ညီမဖြစ်သူမိုင်းပိုပိုတင်ခေါ်မလားမြိုင်ကိုထောင်နှံ၉နှစ်ညီဖြစ်သူကိုလှရွှေကိုထောင်နှံ၇နှစ်နဲ့မိဘတွေကိုအားပေးအားမြောက်မှုနဲ့ထောင်နှံ၅နှစ်စီအသီးသီးအဲ့ဒီအချိန်ကချမှတ်ခဲ့ပါတယ်ခင်ဗျာ